နာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့ပြန်လည်သက်သာပျောက်ကင်းသွားတဲ့သူဦးမှာရောဂါလက္ခဏာတွေဆက်တွေ့နေရတဲ့အပေါ်စီးပညာအသားဝိုင်းကအနေအချင်းလောက်ပဲနားလည်ထားတယ်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့ထိပ်တန်းစီးပညာကြမ်းတဲ့သူမှဖော်ပြထားပါတယ်။ဒီဖြစ်ရဟာစီးပညာအတွက်ခေတ်ပေါ်စင်ကိုချက်တစ်ခုဖြစ်ပြီးတော့တင့်တော်မှန်ကန်စွာကံတွင်နိုင်ဖို့အရင်လေ့လာဖို့လိုသေးတယ်လို့လည်းတလန်းဆက်စီးပညာကြမ်းတဲ့မှာဖော်ပြထားပါတယ်။ဒီရောဂါလက္ခဏာတွေကိုကာလရှည်ကိုဗစ်ရောဂါ long covid ဆိုပြီးတော့လူသိများလာတယ်လို့ရောဂါလက္ခဏာပြောက်သွားဖို့တစ်နှစ်လောက်ကြာနိုင်တယ်လို့လည်းတလန်းဆက်စီးပညာကြမ်းတဲ့မှာဖော်ပြထားတာပါ။နောက်ဆက်တွဲခံစားရတဲ့ယောဂါလက္ခဏာတွေထဲမှာမောပန်းနွမ်းနေတာအသက်ရှူရခက်တာမိလွယ်တာနဲ့စိတ်ကြကြရတယ်လေပါဝင်ပါတယ်ဗဟေလီဆန်နဲ့ဒီလိုနောက်ဆက်တွဲယောဂါလက္ခဏာတွေရဲ့အဖြေကိုရှာတဲ့နေရာမှာသိပ္ပံပညာအရာရောရှင်းပညာအရာပါအပြည့်အဝအာရုံစိုက်ပြီးတော့အင်းလိုက်အားတိုင်းလုပ်ကင်ဖို့လိုတယ်လို့လည်းဆိုထားပါတယ်ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့တို့လိုအရှုကလည်းကာကွယ်ဆေးအလုံးလောက်မထိုးနိုင်ရင်ကြုံလာရမယ့်အကျိုးဆက်တွေအကြောင်းဒီသတင်းမှာအစောပိုင်းမှာပဲထပ်ပြီးတော့တတိပေးခဲ့တာပါ။ကမ္ဘာနိုင်ငံတချို့တွေမှာပုဂ္ဂိုလ်ဆက်မှုကျဆင်းလာတယ်ဆိုပေမဲ့ပုဂ္ဂိုလ်ဆက်မှုမြင့်တက်နေတဲ့နိုင်ငံတွေလည်းရှိနေကြပါ။ COVID virus ပိုးတွေဆက်ပြီးတော့ကူးစက်နေတဲ့ကြဘယ်နေရာမှာမှအာရုံမကင်းဘူးလို့လည်း WHO အကြီးအကဲကတတိပေးပါတယ်။ American John Hopkins တက္ကသိုလ် COVID သုတေသနဌာနစစ်တမ်းအရကမ္ဘာတဝန်းပုဂ္ဂိုလ်ခံရသူ114တန်းကျော်နဲ့သေဆုံးသူက4တန်းခွဲကျော်ရှိပြီးကမ္ဘာတဝန်းကာကွယ်ဆေးထိုးပြီးသားတို့ကတော့5ဘီလီယံကျော်ရှိပါတယ်။